ဗြိတိရှပါလီမန်အဆောက်အဦမှာပြီးခဲ့တဲ့ဗုဒ္ဓဘုရားကြီးကအကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားခဲ့ပြီးတဲ့နောက်ဗြိတိန်နိုင်ငံအန္တရာယ်ရှိတဲ့အဆင့်ကိုမူလသတ်မှတ်ထားတဲ့အတိုင်းဒုတိယအမြင့်ဆုံးအဆင့်မှာပဲဆက်ပြီးထားရှိမယ်လို့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေးကပြောကြားလိုက်ပါတယ်။လန်ဒန်မြို့မှာတော့အခြေအနေဟာပုံမှန်အတိုင်းပြန်လည်လည်ပတ်နေပေမဲ့လို့လုံခြုံရေးကိုတော့အရင်ကထက်ပိုပြီးတော့ချထားပါတယ်။ဘယ်လ်ဂျီယံနိုင်ငံအန်ထရက်မြို့မှာတော့အကြမ်းဖက်တိုက်ခိုက်မှုစူးစမ်းသူတယောက်ကိုရဲကဖမ်းဆီးနိုင်ခဲ့ပါတယ်။ဒီလိုအခြေအနေမှာ EU နိုင်ငံတွေအနေနဲ့လုံခြုံရေးကိုဘယ်လိုတိုးမြှင့်ဆောင်ရွက်သင့်တယ်လဲဆိုတာကိုတော့မတ်စုမြတ်မွန်ကစူးစီးတင်ပြထားတာနားဆင်ပါရှင်။
ဗြိတိန်နိုင်ငံလန်ဒန်မြို့လေက Westminster တံတားပေါ်မှာဗုဒ္ဓဟူးနေ့တုန်းကကားတလက်ချမ်းပေါင်းပြီးတော့လူတွေကိုဝင်တိုက်ခဲ့သူဟာဗြိတိန်နိုင်ငံမှာမွေးဖွားသူအသက်52နှစ်အရွယ်ခါလစ်မာဆူဒ်ဆိုသူဖြစ်ပြီးတော့အင်္ဂလန်အလယ်ပိုင်း West Midlands ဒေသမှာနေထိုင်သူဖြစ်တယ်လို့ရဲကပြောကြားခဲ့ပါတယ်။လူတွေကိုကားနဲ့ဝင်တိုက်ပြီးတော့ဗြိတိန်ပါလီမန်အဆောက်အဦတွေကိုဝင်ဖို့ကြိုးစားစဉ်ပါလီမန်ဝင်းတွေကအဆောင်ရဲတွေကမာဆူဒ်ကိုပြစ်ခတ်ခဲ့တဲ့အတွက်သူသေဆုံးသွားခဲ့ပါတယ်။တိုက်ခိုက်သူဘသူဖြစ်တယ်ဆိုတာသိခဲ့ရပြီးတဲ့နောက်လန်ဒန်မြို့နဲ့ဘာမင်ဂမ်မြို့နေရာ6ခုမှာစီးနင်းရှာဖွေမှုအတွင်း6ယောက်ကိုဖမ်းဆီးခဲ့တယ်လို့ဝင်ကြီးချုပ်ထရီဇာမေကပြောကြားခဲ့ပါတယ်။ MI5 ထောက်လှမ်းရေးတွေကမာဆူဒ်ကိုအရင်ကစစ်ဆေးမေးမြန်းခဲ့ဘူးပေမဲ့လက်ရှိမှာစိုးရိမ်ရလောက်အောင်အန္တရာယ်ရှိသူအဖြစ်သတ်မှတ်မထားဘူးလို့ဗြိတိန်အောက်လွှတ်တော်မှဝင်ကြီးချုပ်ကပြောကြားခဲ့ပါတယ်။ဒါအပြင်ဗြိတိန်အပေါ်တိုက်ခိုက်နိုင်တဲ့ရန်အန္တရာယ်အဆင့်ကိုလည်းအရင်ကသတ်မှတ်ထားတဲ့အဆင့်အတိုင်းပြောင်းလဲမှာမဟုတ်ဘူးလို့ဝင်ကြီးချုပ်မေကလွှတ်တော်အမတ်တွေကိုကြားသာပြည်နေကပြောခဲ့ပါတယ်
။ The threat level to the UK has been set at severe, meaning attack is highly likely for some time. This is the second highest threat level.
UK နိုင်ငံအနေနဲ့ရှိမှုအဆင့်ကို Severe အဆင့်မှာတက်မှတ်ထားပါတယ်။တိုက်ခိုက်ခံရနိုင်တဲ့အနေနဲ့မြင့်မားတဲ့အဆင့်ဆိုတဲ့အတိတ်ပဲပါ။အဲ့လိုဖြစ်နေတာနည်းနည်းကြာပါပြီ။အနေနဲ့အဆင့်5ဆင့်မှာဒုတိယအမြင့်ဆုံးအဆင့်ဖြစ်ပါတယ်။အမြင့်ဆုံးကတော့အစိုးရင်ရဆုံး Critical အဆင့်ဖြစ်ပါတယ်။တိုက်ခိုက်မှုတစ်ခုဖြစ်တော့မယ်လို့ထောက်လှမ်းရေးသတင်းအတိအကျရတဲ့အခါမှာတက်မှတ်တဲ့အဆင့်မှာအဲ့လိုမျိုးထောက်လှမ်းရေးသတင်းရထားတာမျိုးအခုမရှိတဲ့အတွက်တိုက်ခိုက်ခံရနိုင်တဲ့အနေနဲ့အဆင့်ကိုမပြောင်းဖို့တိကျလွတ်လပ်တဲ့အကြမ်းဖက်မှုသုံးသက်ရေးပူရဲစင်တာ JDAC ကအဆုံးဖြတ်ပါတယ
်။အကြမ်းဖက်မှုကိုရင်ဆိုင်တဲ့နေရာမှာဗြိတိန်နိုင်ငံကနောက်ဆုံးမှာမဟုတ်ဘူးလို့လည်းဝန်ကြီးချုပ်ထရီဇာမေးကပြောပါတယ်။ချာတာရေးနေမှာတော့လန်ဒန်မြို့ရဲ့အခြေအနေဟာပုံမှန်အတိုင်းပြန်လည်တည်ငြိမ်နေပါတယ်။လုံခြုံရေးတွေကိုတော့အရင်ထက်တိုးမြင့်ထားတဲ့အတွက်ရဲတွေကိုပို့ပြီးတော့မြင်တွေ့ရပါတယ်။အကြမ်းဖက်သူတွေဘက်ကလိုလားသလိုတုံ့လှုပ်ခြောက်ခြားနေမှာမဟုတ်ဘဲကိုလုတ်ဆရာရှိတာကိုဆက်လုတ်သွားမှာဖြစ်တယ်လို့လန်ဒန်မြို့သူမြို့သားတွေကပြောကြပါတယ်။ပါလီမန်အဆောက်အဦကအဆောင်ရဲအပါအဝင်သေဆုံးသူ3ယောက်နဲ့ဒဏ်ရာရသူ40အတွက်ဂျာတာဘရင်းနေညနေပိုင်းကတော့ Trafalgar Square ရင်ပြင်မှာဝစ်ပြူဆူတောင်းပွဲကိုလုပ်ခဲ့ပါတယ်။အခုလိုဗြိတိန်မှအခြေအနေတွေအရင်အတိုင်းပြန်လည်တည်ငြိမ်နေပေမဲ့ဘယ်လ်ဂျီယံနိုင်ငံအန်ထရပ်မြို့မှာတော့ဂျာတာဘရင်းကတိုက်ခိုက်ဖို့ကြိုးစားသူတယောက်ကိုရဲတွေကဖမ်းဆီးနိုင်ခဲ့ပါတယ်။ဖမ်းဆီးထားသူဟာမြောက်အာဖရိကနယ်ပွားပြင်သစ်လူမျိုးဖြစ်ပါတယ်။ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့တော်မှာလူပေါင်း32ယောက်သေဆုံးခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုဖြစ်ခဲ့တဲ့နှစ်ပတ်လည်နေ့အပြီးနောက်တစ်ရက်မှာပဲအခုလိုအကြမ်းဖက်အန္တရာယ်ဖြစ်ပေါ်ခဲ့တာပါ။နယ်စပ်တစ်ခုနဲ့တစ်ခုထိစပ်နေပြီးတော့တနိုင်ငံကနေတနိုင်ငံသွားလာတဲ့နေရာမှာလည်းလုံခြုံရေးမတင်းကျပ်လာတဲ့အတွက်အကြမ်းဖက်တိုက်ခိုက်မဲ့သူတွေဟာ EU နိုင်ငံတစ်ခုကနေနောက်တစ်ခုစီကိုလွယ်လွယ်ဝင်ထွက်နိုင်ကြတယ်လို့ထောက်ပြဝေဖန်မှုတွေရှိပါတယ်။နေဆက်လုံခြုံရေးတာဝန်ရှိသူတွေဟာတခြားနိုင်ငံသားတွေရဲ့အချက်အလက်တွေကိုမှန်မမှန်လက်ပေါ်ရနဲ့တိုက်စစ်တာမျိုးအခြေခံစစ်ဆေးမှုတွေတော့မလုပ်နိုင်ကြဘူးလို့ဥရောပကော်မရှင်ရဲ့လုံခြုံရေးဆိုင်ရာအထူးအဖွဲ့ရဲ့အစီရင်ခံစာထဲမှာဖော်ပြခဲ့တယ်လို့ VOA သတင်းတောက် Henry Richwell ကပြောပါတယ်။ British နေဆက်လုံခြုံရေးအဖွဲ့ရဲ့ညွှန်ကြားရေးမှူးချုပ်ဟောင်း Tony Smith ကလည်း EU ရဲ့မှာစာရွက်စာတမ်းမရှိဘဲသွားလာနိုင်ဖို့စိတ်ကိုလွယ်ကူတယ်လို့ပြောပါတယ်။
Free movement within the EU of people, it's very easy to move around the EU with weapons, quite often undocumented.
EU ဥရောပသမဂ္ဂနိုင်ငံတွေကလွတ်လွတ်လပ်လပ်သွားလာနိုင်တဲ့အတွက်တနိုင်ငံကနေနောက်တနိုင်ငံကိုလက်နက်တွေလွယ်လွယ်ကူကူယူသွားနိုင်ကြပါတယ်။ဘာအထောက်အထားစာရွက်စာတမ်းမှမပါပဲအဲ့ဒါမျိုးသွားလာနေကြတာမကြခဏပါ။ EU နိုင်ငံတွေမှာနေဆက်တစ်ခုကနေတစ်ခုဖြတ်သွားနေသူတွေတချို့ EU passport ကင်ထားရသူတွေကိုထိန်းချုပ်ဖို့ပြောရင်လုံခြုံရေးတာဝန်ရှိသူတွေစီမှာလိုအပ်တဲ့အချက်အလက်အလုံးလောက်မရှိသလိုလိုအပ်တဲ့ကိရိယာတွေလည်းမရှိကြပါဘူး
။ Belgium နိုင်ငံ၊ပြင်သစ်နိုင်ငံနဲ့ Germany နိုင်ငံတွေမှာအခုနှစ်ပိုင်းတွေအတွင်းဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုလှုပ်သူကြိုးကင်သူတွေဟာတနိုင်ငံကနေတနိုင်ငံကိုအတားအဆီးမရှိဖြတ်တန်းသွားလာခဲ့ကြတာကိုတွေ့ရပါတယ်။လက်ရှိ EU နိုင်ငံတွေရဲ့နေဆက်လုံခြုံရေးစနစ်တွေကနိုင်ငံတွင်းမှာပောက်ဖွားတဲ့အကြမ်းဖက်ဝါဒကိုနှိမ်နှင်းနိုင်ဖို့ပြက်ကွက်နေတယ်လို့လုံခြုံရေးဆိုင်ရာကြွမ်းကျင်သူတွေကပြောပါတယ်။ဒါပေမဲ့လွတ်လပ်စွာသွာလာမှုဟာ EU ရဲ့အဓိကမန္တန်ကြီးတစ်ခုဖြစ်တာမို့ဒီအတိုင်းဆက်ပြီးလွတ်လွတ်လပ်လပ်သွာလာနိုင်ကြဖို့နိုင်ငံရေးအရာထောက်ခံမှုတွေကတော့ EU မှာခိုင်မာနေစေဖြစ်ပါတယ်ရှင်။